ီမနက်ငယ်မှာနိုင်ငံရေးရာဆွေးနွေးညှိနှိုင်းမှုအရှိတောင်အရှေ့နိုင်ငံများတင်အာဆီယံ290ကိုအမြန်ဆုံးစေလို့ဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တက်သွင်းတိုင်ကတိုက်တွန်းလိုက်ပါတယ်။အာဆီယံစီးပွားရေးဝန်ကြီးတွေနဲ့တင်းလာနေကအွန်လိုင်းတွေ့ဆုံမှာတိုက်တွန်းလိုက်တာဖြစ်တဲ့ကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးကအင်္ဂါနေ့မှာသတင်းထုတ်ပြန်ခဲ့တာပါ။ဒီမနက်ငယ်မှာဖေဗူလာ3ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်တွေနဲ့လက်နက်ကင်ပြုတ်ခတ်တွေပေါ်ပေါ်နေတာကိုဖြစ်ရှင်းမှုအာဆီယံအသင်းကဒူနဲဒုတိယနိုင်ငံကျယ်ဝင်ကြီးအရဝန်ယူဆပ်ကိုအထူးကိုယ်စားလှယ်ဖြင့်ခန့်အပ်ထားပေမဲ့မြန်မာနိုင်ငံကအခုချိန်ထိတော့မသွားသေးပါဘူး။အမေရိကန်ကုန်သွယ်ရေးအထူးကိုယ်စားကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လို့ရပေါ်အလေးနဲ့ဆိုရင်ရောလဲထုတ်ပြန်ခြင်းမှာပြောဆိုထားတာပါ။ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးပြဿနာတွေနဲ့ပြုတ်ခတ်တွေကြောင့်လူပေါင်း1000ကျော်တည်ဆုံပြီးထောင်နဲ့ချီဖက်စီခံထားတဲ့မြန်မာနိုင်ငံကအချက်တွေကိုအာဆီယံကဥဆောင်ဖြစ်ရှင်းမှုကုလသမဂ္ဂအပါအဝင်နိုင်ငံတကာကတိုက်တွန်းနေတာဖြစ်ပါရဲ့။ဒါနဲ့လည်းမြန်မာအရင်းနဲ့ပတ်သက်လို့အာဆီယံရဲ့ကျိုးပမ်းမှုတွေဟာထင်သလောက်အများကြီးရောက်တဲ့အကြောင်းအသင်းဝင်နိုင်ငံတစ်ခုဖြစ်တဲ့စင်ကာပူနိုင်ငံကနိုင်ငံခြားရေးဝန်ကြီးဗီလီယံဘလက်ခရစ်စတန်ကလည်းမချသေးဘူးလို့ပဲပြောဆိုထားပါရဲ့။